အိန္ဒိယနိုင်ငံတောင်ပိုင်းအန္ဒရာပရာဒက်ရှ်ပြည်နယ်မြို့တော်ဟိုက်ဒရာဘတ်မြို့မှာဘုံးတွေပောက်ကွဲခဲ့လို့12ယောက်ထက်မနည်းသေဆုံးပြီးတော့88ယောက်ဒဏ်ရာရရှိခဲ့ပါတယ်။မြို့ထဲကလူစီကားတဲ့ဒေလ်ဆုတ်ရက်ကွက်ကရုပ်ရှင်ရုံတစ်ခုအပြင်ဘက်နဲ့အနားမှာရှိတဲ့ကားမှတ်တိုင်တစ်ခုမှာကြာသပတေးနေ့ညတုန်းကမိနစ်ပိုင်းပဲခြားပြီးတော့ဘုံးနှလုံးထက်မနည်းပောက်ကွဲခဲ့တယ်လို့ရဲကပြောပါတယ်။စပိန်တွေမှာဘုံးတွေထောင်ထားတာဖြစ်တယ်လို့ရဲကဆိုပါတယ်။ဒီတိုက်ခိုက်မှုအပေါ်မှာအမေရိကန်အစိုးရကဝေဖန်ပြစ်တင်လိုက်ပြီးတော့အိန္ဒိယတာဝန်ရှိသူတွေလိုအပ်တဲ့အခွင့်အရေးမှန်သမျှကိုပေးဖို့အဆင်သင့်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဗစ်တိုးရီးယားညိုလန်ကပြောကြားခဲ့ပါတယ်။အခုလိုဖောက်ခွဲမှုတွေဟာရုံမာတဲ့လောက်ရဖြစ်ပြီးတော့အပြစ်ရှိသူတွေကိုအရေးယူသွားမှာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်မမဟွန်ဆင်းကပြောပါတယ်။အကြမ်းဖက်သမားတွေလှုပ်ပုံရတဲ့ဘုံးခွဲမှုတွေနောက်မှာပြည်သူတွေကိုတည်တည်ငြိမ်ငြိမ်နေကြဖို့အတွက်လည်းဝန်ကြီးချုပ်ကပန်ကြားခဲ့ပါတယ်။တာဝန်ရှိသူတွေအနေနဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းအချက်အလက်အသေးစိတ်မသိရသေးပေမဲ့တိုက်ခိုက်မှုတစ်ခုလုံနိုင်ခြေရှိတဲ့သတင်းအချက်အလက်တွေကိုတော့ရရှိခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဆူရှီလ်ကူမာဆန်ဒီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။